ရခိုင်မျိုးသားပါတီ ANP ကနေပြီးတော့ပါတီဝင်ဖြစ်တဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်ထုမီဟာဇူလိုင်လ24ရက်နေ့ကပါတီကနေနှုတ်ထွက်ခဲ့ပါတယ်။အခုဆိုရင်မိခင်ပါတီဖြစ်တဲ့ ALD ရခိုင်ဒီမိုကရေစီအဖွဲ့ချုပ်မှရက်တီပြီးတော့ဆက်လက်လှုပ်ရှားသွားမှာဖြစ်ပါတယ်။သူဘာကြောင့် ANP ပါတီကနေပြီးတော့နှုတ်ထွက်ရတယ်လဲဆိုတာကို BOA ကစတင်ညင်းရမှာသူကအခုလိုပြောပါတယ်ရှင်
။ပါတီရဲ့နှုတ်ထွက်ရတဲ့အကြောင်းရင်းတော့လေเออจม้า2006ปีนี้တော့ဟိုလက်တွဲလုံလောက်ခဲ့မိခင်ပါတီ ALD ပြန်ပြီးတော့အမှတ်ပုံတင်တယ်ပြန်ပြီးတော့ဆန်ကလေးပါတီဖြစ်ဆက်လက်ရိုက်တည်ဖို့ကြိုးပမ်းတဲ့အကြောင်းမလို့မိခင်ပါတီပြန်လဲပေါ်ပေါ်လာတဲ့အကြောင်းမလို့ ALD ရဲ့နှုတ်ထွက်ရခြင်းဖြစ်ပါတယ်ရှင်နောက်တစ်ခုကจม้าရဲ့ဒီလူမှုကွန်ရက်မှာတင်လိုက်တဲ့ဒီနှုတ်ထွက်စာပေါ့နော်အဲ့မှာလည်းရှိကြတယ်သဘောထားချက်မတိုက်ဆိုင်တာမူဝါဒတွေပေါ့မအမြင်မတူတော့ပေါ့နော်ဒါကဘာကိုပြောလဲဆိုလို့ရှိရင်နှစ်ပါတီသူပေါင်းလုံးကပေါ့နော်ဒီအခိုင်ဒီမိုကရေစီအဖွဲ့ချုပ်နဲ့ခိုင်တိုင်းရင်းသားတူတက်ပါတီ RNDP တို့ပေါင်းစင်ကနိုင်ငံရေးအရာဂျန်တယ်မန်အဖွဲ့မှပေါ်မှာရဲ့နှစ်ပါလဲဆိုလို့ရှိရင်နှစ်ပါတီသူပေါင်းတဲ့အတွက်ကြောင့်မလို့ဒီဖက် ALD ကနေပြီးတော့ရှူဟန်နေနဲ့မိတ်ဆက်ရှိတယ် RNDP ကနေပြီးတော့MPS နဲ့မိတ်ဆက်ရှိတယ်ဒီမိတ်ဆက်နှစ်ဖက်ကိုကိုဆက်ပြီးတော့တွားကြမယ်ပေါ့နှစ်ဖက်နဲ့ဆက်ပြီးတော့တွားကြမယ်ဒါပေမဲ့ AND ဖြစ်လာတဲ့အခါကျတော့ထုတ်ပြန်ချက်တွေထုတ်တဲ့ခါမှာတော့ဒီ UN နေနဲ့သူတို့အဆက်တွေဖြတ်လိုက်တယ်ပေါ့အဲဒါလည်းအထူးအကြောင်းရင်းဖြစ်ပါတယ်ရှင
်အခုလိုဒီရခိုင်နိုင်ငံရေးပါတီကြီးနှစ်ခုမှဆိုးဆိုးပြောထားတဲ့ဒီမဟာမိတ်ကိစ္စတွေမှာလည်းဒေါက်တာအေးမောင်ဦးဆောင်နေအရင်ဒီ RNDP ပါတီကနေပြီးတော့သူက USDP နဲ့မဟာမိတ်ပုံစံမျိုးပို့ပြီးရှိနေပြီးတော့ဒီ ALD ပေါ်ရခိုင်ဒီမိုကရေစီဖွဲ့ချုပ်ကတော့ဒီ NLD ပါတီနဲ့ဒီမဟာမိတ်ပုံစံခြေကမှုမျိုးပေါ့လေအဲ့ဒါမျိုးတွေရှိနေရဆိုပြီးတော့ဝေဖန်ရေးသားတာမျိုးလည်းရှိရပြီးတော့အဲ့ဒါတွေကဘယ်လောက်ထိမှန်မှန်မှန်ပေါ့နော်ပြောလို့ရလဲရှင
်မဟာမိတ်ပြဿနာပတ်သက်ပြီးတော့ဒီကျွန်တော်တို့ဒီမှာထောက်ဆောက်ရတဲ့ရခိုင်ဒီမိုကရေစီဖွဲ့ချုပ်မှလူမျိုးနေနဲ့ပါဝင်ခဲ့တဲ့အဲ့ပလတ်တစ်ယောက်မှာတော့NLD မှမဟုတ်ပါဘူးပေါ့နော်ကျမတို့ NLD အဲ့တုန်းက NLD ကောင်းဆောင်နေတယ်ကျမတို့လည်းလူငယ်တွေနဲ့တွေ့ဆုံဖို့ဒီအခုလက်ရှိပြည်တော်စုတို့တကယ်ဟိုဆိုအဝေးတောင်ကိုဆိုလို့ရှိရင်စီစဉ်ပေးတယ်အဲနေပြီးတော့ဒီပုံလွန်သွားတဲ့ဘဘဦးဝင်းထင်တို့နဲ့ဆိုလို့ရှိရင်လည်းအဲကျမလူငယ်တွေကိုနေပြီးတော့ဒီနိုင်ငံရေးဒီစိတ်တဲ့နိုင်ငံရေးနဲ့ပတ်သက်လို့ဆွေးနွေးတွေ့တရားတွေမှနေပြီးတော့ကျမတို့တွေ့ဆုံပြီးတော့ဆွေးနွေးဖြစ်ခဲ့ပါတယ်ဆိုလိုတာကဒီ1990မှာပေါ်ပေါက်လာခဲ့တဲ့ဒါနဲ့ရေးပါတီအများစုကတော့နေပြီးတော့ဒီမိုကရက်တစ်အုပ်စုလေလို့ကျွန်မယုံကြည်ပါတယ်။ခုနကနေလိုက်တဲ့ NLD နဲ့က ARD ပို့ပြီးတော့ဖြစ်မယ် Alliance ဖြစ်မယ်ဒီ RNDP နဲ့က USDP Alliance ဖြစ်နေဆိုတော့အချိန်မှာတော့ကျွန်မကမှတ်မှတ်ချက်မပေးလို့ဒါပေမဲ့ကျွန်မဖြတ်တန်းလာတဲ့ဒီ ARD တခြားမှာတော့ဒီမိုကရက်တစ်ဆိုင်ရင်တယုံနေနဲ့ပြည်ဆောင်တဲ့Alliance နဲ့အလုပ်လုပ်ခဲ့တာကိုတော့ဒီမှာလက်တွေ့ရှိခဲ့ပါတယ်ဆက်
။အဲဒီလိုဒီရခိုင်ပါတီကြီးနှစ်ခုဒီအကွဲပြဲကဒီရခိုင်ပြည်နယ်အတွက်ကဘယ်လောက်ထိရိုက်ခတ်မလဲ။နောက်ပြီးတော့ရခိုင်ပြည်သူတွေရဲ့ညှော်လင့်ချက်ကိုရောထိခိုက်စေမှာရှင်
။အဲကျွန်မတို့ကတော့ဒီဒီမိုကရေစီပိုင်ဝိုင်းဒီမိုကရေစီတွေးခေါ်ဒီမိုကရေစီအယူဆရင်းနဲ့ဒီနောက်လာမဲ့ရခိုင်လူမျိုးရဲ့အနာဂတ်ကိုဖြစ်ဖြစ်မြန်မာနိုင်ငံရဲ့အနာဂတ်ကိုပဲဖြစ်ဖြစ်ပေါ်ပေါ်ကြတဲ့ခါမှာဒီနိုင်ငံရဲ့အရာအမြင်မတူတာရေရှိကြမှာပေါ့အဲဒါနဲ့အရေးကြီးတာကဘာလဲဆိုလို့ရှိရင်ကျွန်တော်တို့ကြည်တူလေးက2015ကကြာလို့ရှိရင်တော့ဒီအဲမဲခွဲမှာဝဆိုရင်ကြရတယ်နှစ်ပါတီပူးပေါင်းစေခြင်းကြရတယ်ဆိုတော့ဒါအပြစ်တူရဲ့ဆန္ဒရပူးပေါင်းခဲ့ကြရတယ်ပူးပေါင်းခဲ့ကြပေမဲ့ဟိုအဖြစ်နဲ့ကျွန်တော်စစောပြောခဲ့တဲ့အတိုင်းပေါ့နော်နှစ်ပါတီပူးပေါင်းလို့ရှိရင်တော့အခန့်ကြည်တူလူတွေအနာဂတ်ကိုပို့ပြီးတော့လောက်ဆောင်နိုင်မယ်မြို့သားကျိုးစီပေါ်မှာအခြေခံတဲ့ပါတီကြီးတရက်ဖြစ်ပေါ်လာမယ်ဆိုပြီးတော့ယုံကြည်ကြကြောင့်မလို့ဟိုပေါင်းလိုက်ရတယ်။အခုနှစ်ခါပေါင်းခဲ့ကြတဲ့ဆက်မှာတော့နေပြီးတော့အကုန်လုံးကအဆင်ပြေမယ်လို့ထင်ခဲ့ကြတယ်။ဒါပေမဲ့တကယ်တမ်းကြားလို့ရှိရင်ပူပေါင်းတယ်ဆိုတဲ့အထက်မှာရှိုးတော့မှုကတိတ်အခါကြားခဲ့ရပေါ့နော်။ပါတီကောင်းဆောင်များရဲ့ရှိုးတော့မှုအခုကဒီနေရာတွေအတွက်စကားပြောကြတဲ့အခါမှာဒီရှိုးတော့မှုကတိတ်အခါကြားခဲ့တယ်။ဒါပေမဲ့တာကြည့်သူကနေပြီးတော့နောက်မှာပေါ့နော်။ဆုံးချက်ပေးမှာပါ။ဒါပေမဲ့အခုလိုမျိုးသဘောထားတွေမတိုက်ဆိုင်ဖြစ်လာတဲ့ခါမှကြာလို့ရှိရင်တော့ကျမရဲ့ဒီအခုပေါ့နော်ဒီ ALD ပြင်နေပေါ်ပေါက်လာခြင်းပြင်ပြီးတော့ပေါ့နော်ပွဲသွားတာနဲ့ပတ်သက်ပြီးတော့ကျမရဲ့အမြင်ရှိပါတယ်ရှင်။ဒီရှင်ကဘာလဲဆိုလို့ရှိရင်မြန်မာနိုင်ငံက Federal Democracy ပေါ့နော်ကျမတို့တိုင်းဒေသများ အလိုလားကြတဲ့ Federal Democracy ကိုဥတည်နေတယ်။အဲ့လိုမျိုးဥတည်လို့ရှောင်လန်းကြတဲ့အခါမှာအနာဂတ်အတွက်ဆိုလို့ရှိရင်တော့နိုင်ငံရေးအရာပေါ်ပြီးတော့ကောင်းမွန်လာပါလိမ့်မယ်ရှင့်။ဆေပါဒီကမှဒီခန္ဒီနီအရှိရာကိုဖြစ်ရှိနိုင်တယ်ပေပါဒီကတော့ပုံပြီးတော့ဖြစ်ရှိနိုင်တယ်လို့တော့ရှိမှာမဟုတ်ပါဘူး။ဆခန္ဒီနီမှာနေထိုင်ကြတဲ့တိုင်းရင်းသားများဟိုအကျောက်တရားတင်ပြီးတော့နေထိုင်နိုင်တဲ့နေရာဖြစ်အောင်ကျွန်တော်တို့ခန္ဒီရမှာဖြစ်ပါတယ်။ဆိုတော့ဒီမှာယုံကြည်တော့ဟိုကပါလို့ဆိုလို့ရှိရင်တော့နိုင်ငံရေးပါတီရှင်းမှာမဟုတ်ပါဘူး။မြန်မာနိုင်ငံမှာနေထိုင်ကြတဲ့နိုင်ငံရေးကိုလိုလားရဲ့ဘယ်သူမှဆိုဘောနော်။ဒီဒီလူနိုင်ငံရေးကြောင့်ဖြစ်စေခန္ဒီနီမှာဖြစ်တည်နေတဲ့ဒီငင်းငင်းကြီးကြောင့်ဖြစ်စေမြန်မာတနင်္ဂနွေလုံးကပတ်တီတိုင်းနဲ့မြန်မာတိုင်းကအခုလုံးနဲ့တော့တခိုင်ချင်းရဲ့ရေးရတက်ဆိုင်ပါလေရှင်ဟော